ဆူဒန်နိုင်ငံဒီမိုကရေစီကူးပြောင်းကာလမှာရသအစိုးရအုပ်ချုပ်ဖို့အတွက်အာဏာသိမ်းစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့မြန်မာအဖွဲ့အစည်းသဘောတူညီမှုရရှိခဲ့ကြပါတယ်။နိုင်ငံအုပ်ချုပ်ဖို့အတွက်ဝန်ကြီးချုပ်ဦးဆောင်တဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့ဖို့လည်းနှစ်ဖက်ကြားမှာသဘောတူခဲ့ကြပါတယ်။အုပ်ချုပ်ရေးကောင်စီတစ်ခုဖွဲ့ပြီးအနည်းဆုံး၃နှစ်ကာလအတွင်းစစ်တပ်နဲ့အရသာတလဲစီအုပ်ချုပ်ဖို့သဘောတူခဲ့ကြတယ်လို့အာဖရိကသမ္မတတန်တမန်မိုဟာမက်အီဟာဆန်လာဘတ်ကသတင်းထုတ်တွေကိုပြောပါတယ်။အုပ်ချုပ်ရေးကောင်စီမှာစစ်တပ်က9ယောက်အရပ်ဖက်က9ယောက်အပြင်စစ်တပ်နောက်ခံရှိတဲ့အရပ်သား1ယောက်နဲ့ဖွဲ့စည်းဖို့သဘောတူခဲ့ကြတယ်လို့တန်တမန်လာဘတ်ကပြောပါရယ်ခါထွန်းမြို့တော်မှာ2ရက်ကြာအစည်းအဝေးဆွေးနွေးခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်တွေရလိုက်တာကြောင့်ဧပြီလကဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်တမရဟောင်းအိုမာအယ်ဘာရှာကိုဧပြီလကစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာပါစစ်ရုံးချုပ်အပြင်မှာထိုင်သပိန်ပေါက်နေကြသူတွေကိုဂျွန်လ3ရက်နေ့တုန်းကလုံခြုံရေးတွေဖြိုခွဲခဲ့ပြီးတဲ့နောက်အာဏာမျှဝေအုပ်ချုပ်ရေးအတွက်အစောပိုင်းဆွေးနွေးမှုတွေပြက်ပြားခဲ့တာပါ။အီသီယိုးပီးယားဝန်ကြီးချုပ်နဲ့အာဖရိကသမ္မတအဖွဲ့ဝင်တွေအကြီးအကျယ်ကြားဝင်ဆေးဆက်ပေးမှုကြောင့်ခါတွန်းမြို့တော်မှာဆွေးနွေးပွဲတွေပြန်ဆပြီးအခုလိုသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်။